ရုရှားအနေနဲ့ယူကရိန်းကိုရန်လိုမှုတွေအဆုံးသတ်ဖို့နဲ့ယူကရိန်းမှာရှိတဲ့သူ့ရဲ့တပ်တွေကိုပြန်ပြီးရုတ်သိမ်းဖို့အတွက်ကုလသမဂ္ဂအထွေထွေညီလာခံကနေကျက်သပရီးနေမှာဆုံးဖြတ်ချက်တရက်ကိုမဲခွဲပြီးအတည်ပြုလိုက်ပါတယ်။မဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာတစ်နှစ်မပြည့်ခင်တရက်အလုံးမှာရုရှားဘက်ကရန်လိုမှုတွေအဆုံးသတ်ဖို့အတွက်ကုလသမဂ္ဂကနေပြင်းထန်တဲ့သတင်းစကားပါလိုက်တာလည်းဖြစ်ပါတယ်
။ The result of the vote is as follows. In favor 141.
မဲခွဲရမှာထောက်ခံမဲ140တမဲကန့်ကွက်မဲ9မဲနဲ့ကြားနေ32မဲရတဲ့အတွက်ဆုံးဖြတ်ချက်ကိုအတည်ပြုလိုက်ပါပြီလို့ညီလာခံဥက္ကဋ္ဌဖြစ်တဲ့ကာဆာဘာကိုရိုစီကပြောသွားတာပါယူကရိန်းမှာပြည်ဝမှုတရားမျှတမှုနဲ့ရေရှည်ငြိမ်းချမ်းမှုယာယီအတွက်အထူးပြုချမှတ်တဲ့ကုလသမဂ္ဂရဲ့သဘောတူညီချက်များမူဝါဒများဆိုင်ရာမူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကကျက်သပရီးနေမှာမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်အိန္ဒိယနိုင်ငံငယ်တစ်ခုဖြစ်တဲ့ယူကရိန်းကိုရုရှားတပ်တွေက February 24မှာနယ်စပ်ကျော်ဖြတ်ဝင်ရောက်ခဲ့ခြင်းကစပြီးဒါဟာအဖွဲ့ဝင်193နိုင်ငံပါတဲ့ကုလသမဂ္ဂကချမှတ်တဲ့ဆုံးဖြတ်ချက်5ခုမှာမဲအများဆုံးနဲ့အတည်ပြုနိုင်ခဲ့တဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်ခုလလုံခြုံရေးကောင်စီမှာရုရှားကဗီဒီယိုအနာသုံးပယ်ချနိုင်တဲ့အတွက်အခုအထွေထွေညီလာခံကနေဥဆောင်ပြီးတော့မဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နိုင်စရာမလိုပေမဲ့ဒါဟာကမ္ဘာနိုင်ငံတွေရဲ့အမြင်ကိုထင်ရှားစေတဲ့ဆုံးဖြတ်ချက်ပါတနည်းကြမ်းမြန်လာပြီးဖြစ်တဲ့ယူကရိန်းစစ်ပွဲကြောင့်နှစ်ဖက်သေဆုံးရမှုကတောင်းနေချေရှိနေတယ်လို့မျိုးလုံးချုပ်ပျက်စီးရတဲ့မျိုးတွေနဲ့အတူကမ္ဘာတစ်လွှာစားနပ်ရိက္ခာဈေးတွေမြင့်တက်ပြီးငွေဖောင်းပေါက်မှုတွေတိုးမြင့်လာခဲ့တာလည်းဖြစ်ပါတယ်